Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ22ရက်စနေနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16.25လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဆလိုက်အတန်းစမှာဒီညနေခင်းတွဲစီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဟုပါ။ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြက်ကူရဲ့နျူကလ িয়ার စီစဉ်နေကိုဟန်တားဖို့တရုတ်နိုင်ငံကဩစာရှင်ဝါတုံးပြီးဆောင်ရမယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းအမေရိကန်ဒုသမ္မတမက်ပန်ဆာပြောဆိုလိုက်ပါတယ်။အာဖဂန်နိုင်ငံမှာတာလီဘန်စစ်သွေးကြွရဲ့စီးနင်းတိုက်ခိုက်မှုတွင်လူ140လောက်သေဆုံးသွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုရန်နိုင်ငံကသူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနည်းပြီးမှတော်တာရှင်နေနားဆင်ကြမှာကမြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုမြန်မာနိုင်ငံသားတိုင်းကိုယ်အသိစိတ်နဲ့စောင့်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်တယ်ဆိုတဲ့အကြောင်းကို
မြေကပါကြီးရေရှိအသက်ရှင်မှငါတို့လူသားမျိုးနွယ်တွေလည်းအသက်ရှင်နေငါတို့အရှိမပဲနေနေတောင်မှာပဲနေနေမြောက်မှာပဲနေနေနော်အဲ့ဟာကိုသိဖို့အရင်အရေးကြီးနေ
မြန်မာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူမြန်မာဆိုင်ရာကိုရက်ကဒေါ်သိဒေဝီတန့်စင်ကဒီကနေ့မှာကြာရောက်တဲ့မြေကပါနေ့မှာခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်လူလူညီညာမှုပို့ဆိုးရလာတဲ့တဲ့င်းအပြင်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတရားလွတ်တော်ရှိနေဥက္ကဋ္ဌလှုပ်ချန်တက်ပြတ်မှုမှာထွက်ပြေးလွတ်မြောက်နေတဲ့တရားခံကိုဖမ်းဝရမ်းထုတ်ထားတဲ့တဲ့င်းဆရာတွေကိုဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့င်းတွေကိုကိုအောင်လည်းဦးနဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်
မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာတွေကိုဆွန့်လွတ်ဖို့တရုတ်နိုင်ငံကဩစာအရှင်ဝါတုံးပြီးတွန်းမြင်ဆောင်ရွက်သွားလိမ့်မယ်လို့အပြည့်အဝယုံကြည်ထားကြောင်းဆစ်ဒနီမြို့မှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘုန်းနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုတွေကိုဆွန့်လွတ်ဖို့ဖိအားပေးရမှာတရုတ်နိုင်ငံကပုံမတော်ဝင်ယူဖို့လဲအမေရိကန်နဲ့ဩစတြေးလျခေါင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်။နှစ်ပေါင်းဆက်လောက်ကြာမြောက်ကိုရီးယားရှောက်လန့်နေတဲ့လမ်းကြောင်းကလက်ခံနိုင်ကြမရှိဘူးလို့လဲအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ထိပ်တန်းခေါင်းဆောင်တူအဖြစ်ဩစတြေးလျကိုပထမဆုံးရောက်လာတဲ့ဒုသမ္မတပန့်စ်ကပြောဆိုလိုက်တာပါ။
Nuclear weapons in the hands of the regime in Pyongyang with a ballistic missile program and with the potential for intercontinental ballistic missiles.
Nuclear weapons ပိုင်ဆိုင်မှုကြိုးပမ်းနေတဲ့မြောက်ကိုရီးယားကပဋိပက်တုံးစီစဉ်နေတဲ့ဒေသရင်းကိုပါကျော်လွန်ပြီးအမေရိကန်ပြည်အောင်စုအထိချိန်ချောက်လာနိုင်တဲ့မြောက်ကိုရီးယားရဲ့အန္တရာယ်ကိုဒုသမ္မတပန့်စ်ကသတိပေးပြောဆိုထားတာပါ။အမေရိကန်လေယာဉ်တင်သင်းမော USS Carl Vinson ဦးဆောင်တဲ့ရေတပ်အုပ်စုဟာကိုရီးယားကျွန်းဆွယ်ကထွက်ခွာလာပြီးဂျပန်တွင်ဂျပန်ပင်လယ်ရင်ကိုရောက်မယ်လို့လည်းပြောဆိုခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်ကတော့တရုတ်နိုင်ငံကစီးပွားရေးအရမြောက်ကိုရီးယားကိုဖိအားပေးနိုင်တဲ့အကြောင်းပြောဆိုခဲ့တာပါ။ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ခေလုံဝင်ရဖို့ကြိုးပမ်းသူ1250ကိုအမေရိကန်ကလက်ခံဖို့သဘောတူညီချက်ကိုလေးစားလိုက်နိုင်မှာဖြစ်ကြောင်းလည်းအမေရိကန်ဒုသမ္မတပန့်စ်ကပြောကြားသွားပါတယ်။ဒုက္ခသည်တွေကိုလက်ခံဖို့သမ္မတဟောင်းဘရက်ဝါမလက်ထက်ကသဘောတူညီချက်ကိုတော့သမ္မတထရန့်ကအသုံးမချတဲ့အစီအစဉ်တစ်ခုဖြစ်နေဝေဖန်ထားဦးပါတယ်။ဒုသမ္မတပန့်စ်ကဆဲကြအာရှခီးစဉ်နောက်ဆုံးနိုင်ငံဖြစ်ဩစတြေးလျနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးခီးစဉ်ဆက်မှာတော့တောင်ကိုရီးယား၊ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုလည်းဝင်ရောက်ခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကအဓိကကျတဲ့စစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်သဘုံတွေကဝင်ရောက်စီးနင်းပြီးတော့အသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ140ထပ်မံတေဆုံးပြီးတော့အများစုကအာဖဂန်စစ်သားတွေဖြစ်ကြပါတယ်။ဒါဟာ2000ခုနှစ်နောက်ပိုင်းမှာလူအသေးပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။လက်နက်တွေအပြည့်ကင်ဆောင်ထားတဲ့အသေးခံဘုံးခွဲတိုက်ခိုက်သူတွေဟာအာဖဂန်စစ်သားတွေဖြစ်နေဟန်ဆောင်ပြီးတော့စစ်ကား20ပေါ်တက်ပြီးတော့မာဇာအီရှရစ်မြို့ကအမှတ်209အာဖဂန်အခြေစိုက်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့မြန်မြန်သက်သေတွေကပြောပါတယ်။တောက်ကြနေနေတွေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အာဖဂန်စစ်သား140ထပ်မံတေဆုံးပြီးတော့100ကျော်ဒဏ်ရာရသွားတယ်လို့အမိမဖော်တဲ့လုံခြုံရေးတာဝန်ရှိသူတဦးနဲ့ဒေသခံနိုင်ငံရေးမှတဦးကိုကူကားပြီးတော့ပြည်တွင်းရုပ်သံလိုင်းတွေကဖော်ပြပါတယ်။တောက်ကြနေနေတွေကပရားဝတ်ပြုပြီးဗလီတွေကထွက်လာတဲ့အာဖဂန်စစ်သားတွေကိုတာလီဘန်အဖွဲ့တစ်ခုကတနက်နဲ့ဒရဇတ်ပစ်ခတ်ခဲ့ပြီးတော့နောက်တစ်ဖွဲ့ကစစ်တပ်ထဲကထမင်းစားဆောင်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်တော့အာဖဂန်ကွန်မန်ဒိုတပ်ဖွဲ့တွေရောက်လာပြီးတော့တစ်ဖက်နဲ့တစ်ဖက်အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့ကြတာပါ။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်ပြီးတော့စစ်နာရေးကြာမြင့်ခဲ့ကြအောင်တိုက်ခိုက်မှုအတွင်းမှာအာဖဂန်အစိုးရတပ်ဖက်က900လောက်သေဆုံးဒဏ်ရာရသွားတယ်ဆိုပြီးတော့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။ခွန်ဒူးစီနယ်နဲ့ဘာဂလန်ပြည်နယ်တွေမှာတာလီဘန်ခေါင်းဆောင်တွေအသက်ခံရတာကြောင့်ဒါကိုလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။
အမေရိကန်ကာဝေးဝန်ကြီး James Mattis ကတ္တနိုင်ငံကိုဒီကနေ့ရောက်ရှိနေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံနေပါတယ်။အရှေ့လက်ပိုင်းဒေသခီးစဉ်နောက်ဆုံးဖြစ်ဒိုဝါမြို့ကိုရောက်သွားတဲ့ဝန်ကြီး Mattis ကတော့ကတ္တာဆော်ဝါရှိတ်တာမင်ဘင်ဟာမက်အယ်သာနီကကျေးဇူးပေးတာပါ။ကတ္တနိုင်ငံမတန်ခင်မှာအမေရိကန်ကာဝေးဝန်ကြီးဟာအစ္စရေးနိုင်ငံနဲ့အီဂျစ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။မနေ့ကဂျေရုဆလင်ကိုရောက်ရှိနေစဉ်ဝန်ကြီး Mattis နဲ့တွေ့ဆုံခဲ့တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့အမေရိကန်မှာကြီးမားတဲ့ပြောင်းလဲတွေဖြစ်ပေါ်နေတယ်လို့ခန်းဆားမိတဲ့အကြောင်းပြောဆိုခဲ့တာပါ။ဒေါ်လာဒေါ်လာထရန့်ဆိုရရဲ့ထိတန်းခေါင်းဆောင်တူဖြစ်ပထမဆုံးချင်းအစ္စရေးနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးဟာအစ္စရေးဝန်ကြီးချုပ်ဖြစ်ဒေါ်လာရူဘင်ရီဗလင်ကာဝေးဝန်ကြီးအဗစ်တော်လာဂါမင်တို့နဲ့လည်းတယ်လီဗစ်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။အစ္စရေးကာဝေးဝန်ကြီးကတော့မြောက်ကိုရီးယား၊ဆီးရီးယား၊အီရန်နိုင်ငံတို့ပေါ်အမေရိကန်ကာဝေးဝန်ကြီးရဲ့ရှင်းလင်းပြသတဲ့ချဉ်းကပ်မှုတွေကိုချီးကျူးစွာပြောကြားခဲ့ပါတယ်။ဝန်ကြီးမတ်တစ်စ်ကတော့အစ္စရေးနဲ့အမေရိကန်နှစ်နိုင်ငံစလုံးဟာအစ္စလာမ်စစ်သွေးကြွဘုံရံတွေကိုရင်ဆိုင်နေကြပြီးငြင်းငြဲရဖို့ပါဝမစိုးလောက်ဆောင်သားမှာဖြစ်တဲ့အကြောင်းပြောကြားခဲ့တာပါဝန်ကြီးမတ်တစ်စ်ရဲ့အရှိလဘန်ခီးစဉ်အစမှာတော့အစ်ချင်းနိုင်ငံကိုတွေ့ရောက်ခဲ့ပြီးသမရအဖက်ဖာတာ LCC ကာဝေးဝန်ကြီးစစ်ကီဆော်ဘီတို့နဲ့အချမ်းဖက်ဝါဒတံပြန်နေနေလူကြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်
2008ခုနှစ်ကစီးပွားရေးပြိုလဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်ဗန်လီနဲ့ငွေကြေးဆိုင်ရာဖွဲ့စည်းတွေကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းတွေကိုပေးထားတဲ့အာဏာတွေကိုအပြည့်အဝပြန်လည်သုံးသပ်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်လိုက်ပါတယ်။သမ္မတထရမ့်ဟာအမေရိကန်ဗန်နာရေးဝန်ကြီးဌာနကိုတောက်ကြံနေကတွားရောက်ပြီးတော့အုပ်ချုပ်ရေးအမိန့်သုံးခုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာသူ့အဆိုအရတော့အမေရိကန်စီးပွားရေးကိုအလွန်မင်းထိန်းချုပ်ထားတဲ့စီးမျက်စီးကမ်းတွေကိုပယ်ဖျက်ဖို့ဆိုတဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးတုန်းကပေးထားတဲ့ကတိကိုပေါ်ဆောင်နိုင်ဖို့အတွက်စတင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ရုံးကန်နေရတဲ့အမေရိကန်ပြည်သူတွေဗန်နာရေးရသူတို့မျှော်မှန်းထားတဲ့အိမ်မက်တွေတိုင်းဖြစ်လာနိုင်ဖို့ဖြစ်လာနိုင်အောင်ကူညီဖို့အနာဂတ်မှာယုံကြည်မှုရှိလာစေဖို့အတွက်သူ့အစိုးရအဖွဲ့တစ်ခုလုံးနေမအညာမှာလှုပ်ဆောင်နေတယ်လို့လက်မှတ်ထိုးစစ်မှာသမ္မတထရမ့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့သာယာဝါပြောအောင်သူတို့အတူပြန်လှုပ်သွားမှာပါလို့လည်းပြောပါတယ်။2010 Dodd Frank လို့ခေါ်တဲ့ငွေကြေးဆိုင်ရာပြည်ပြင်ပြောင်းလဲဥပဒေရဲ့အငြင်းပွားစရာပြဋ္ဌာန်းချက်တွေကိုအရေးပါတဲ့ပြန်လည်သုံးသပ်မှုတွေဖြစ်လာမှာဖြစ်တယ်လို့လည်းအမေရိကန်ဗန်နာရေးဝန်ကြီး Steve Mnuchin ကပြောပါတယ်ခင်ဗျာ
UAVE ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ UAVE မြန်မာဘာသာစစ်စင်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောက်တျောပင်လယ်ပြင်ကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကျွန်းတွင်းပေါ်ကိုဖိလစ်ပိုင်စစ်တပ်ထိတ်တန်းခေါင်းဆောင်တွေတွားရောက်ခဲ့တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ဖိလစ်ပိုင်ဆူရကတော့ဖိလစ်ပိုင်လူမျိုးတွေနဲ့တပ်ဖွဲ့တွေဆက်စွန့်တည်နေချီနေထိုင်နေကြတဲ့ကျွန်းကိုသူတို့ပိုင်ဆိုင်ကြောင်းဒီကနေ့ပဲကာကွယ်ပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံကပက်ကာစားလို့ခေါ်တဲ့ကျွန်းပေါ်ကရွံ့ရွံ့နေတဲ့လေရင်ကွင်းကိုစစ်ဆေးဖို့ကာဝဲဝင်ကြီးဒယ်ဖင်လူရန်ဇာနာဦးဆောင်တဲ့စစ်ဖက်ဆိုင်ရာကိုယ်စားလှယ်ဖွဲ့ဟာဒရင်တော်တွေနဲ့အတူတောက်ချန်တွေကတွားရောက်ခဲ့တာပါ။လေရင်ကွင်းကိုမွန်းမံတိုးချဲ့ဖို့နဲ့ဆောက်လုပ်ရေးပစ္စည်းတွေပို့ဆောင်နိုင်အောင်စစ်ကမ်းတစ်ခုကိုလည်းရှေ့လကစပြီးတိစောက်သွားမဲ့အစီအစဉ်တွေအစိုးရကဒေါ်လာ32တန်းလောက်အကုန်ကျခံသုံးစွမ်းမှာဖြစ်ကြောင်းလည်းကာဝေးဝန်ကြီးကဒေသတွေကိုပြောပါရယ်ဖိလစ်ပိုင်ကာဝေးဝန်ကြီးနဲ့အဖွဲ့ဟာကျွန်းပေါ်မှာရှိတဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေဒေသခံတွေနဲ့တွေ့ဆုံပြီးအလန်တင်အခမ်းအနားကိုလည်းတက်ရောက်ခဲ့တာပါ။ပြည်နယ်ငွေကြေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကတော့ဖိလစ်ပိုင်စစ်နေရာရှိရဲ့ခီးစဉ်ကိုကန့်ကွက်ကြောင်းပြောဆိုခဲ့ပါရယ်တရုတ်ပင်လယ်ပြင်မှာတည်ငြိမ်မှုရရှိရေးနှစ်နိုင်ငံခေါင်းဆောင်တွေကြားသဘောတူထားတဲ့အတိုင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။ဖိလစ်ပိုင်ဆူရကတော့အလက်ပတ်တော်ရောက်ခဲ့တဲ့ကျွန်းဟာဖိလစ်ပိုင်နိုင်ငံပလောင်ဝင်ပလာဝမ်ပြည်နယ်လက်အောက်ခံဖြစ်ပြီးဖိလစ်ပိုင်နိုင်ငံပိုင်ဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်စစ်ရာရှိတွေကျွန်းပေါ်ကိုသွားဖို့စီးနင်းလိုက်ပါလာတဲ့လေတပ်လေယာဉ်နှစ်စင်းကိုတရုတ်နိုင်ငံကဆောက်လုပ်ထားတဲ့လူလုံကျွန်းတစ်ကျွန်းပေါ်ကတရုတ်တပ်ဖွဲ့တွေကမောင်းထုတ်ဖို့လည်းကြိုးစားခဲ့ကြပါတယ်။ဒါမှမဟုတ်ဖိလစ်ပိုင်လေယာဉ်မှူးတွေကဖိလစ်ပိုင်ပိုင်နဲ့လေပိုင်နဲ့မှာပြန်တက်နေတာဖြစ်ကြောင်းတုံ့ပြန်ပြီးအစီအစဉ်တိုင်းခီးစနံခဲ့တဲ့အကြောင်းလည်းဖိလစ်ပိုင်ကာဝေးဝန်ကြီးကပြောဆိုထားခဲ့ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်တဲ့နေရာကိုဂျိုရုကရတဲ့ဓာတ်ပုံတွေရတော့မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ဆန်းသတ်မှုလုပ်ဖို့အတွက်ပြင်ဆင်နေတယ်လို့ယူဆရတဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်ဆိုပြီးတော့ John Hopkins တက္ကသိုလ်ရဲ့ American Korea ရေးရာဌာနကပြောပါတယ်မြောက်ကိုရီးယားဆိုရစီကအမိန့်ရတာနဲ့အချိန်မီဆန်းသတ်မှုတွေလုပ်နိုင်တဲ့အနေအထားမှာရှိနေတဲ့ပုံရတယ်လို့လည်းဒီသတင်းကပြောပါတယ်အဲ့ဒီစခန်းကရတဲ့ဓာတ်ပုံတွေအရတော့စခန်းရဲ့မြောက်ဘက်မှာလှုပ်ရှားမှုအစ်စ်တွေတွေ့ရှိနေတယ်ဆိုတာကိုပြသနေတယ်လို့လည်းကိုရီးယားရေးနဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုထုတ်ပြန်နေတဲ့38 North Internet စာမျက်နှာမှာတောက်ကြံတွေကဖော်ပြထားပါတယ်။ အဲ့ဒီဘုံထဲမှာတော့ဓာတ်သတ္ထုတည်တဲ့တွန်းလဲ၅ခုထက်မနည်းနောက်တွဲရင်ဒဇင်စတာတွေကိုတွေ့ရတယ်လို့လည်းယူဆပါတယ်ဒါပြင်အဓိကပင်မအဆောက်အုံမှာထရက်ကာဒဇင်နဲ့အတူတခြားအမျိုးမျိုးခွဲခြားလို့မရတဲ့ပစ္စည်းတွေနဲ့လှုပ်ရှားမှုတွေကိုဓာတ်ဘုံထဲမှာပြသထားတယ်လို့လည်းပြောပါတယ်မြောက်ကိုရီးယားနိုင်ငံဟာ2006ခုနှစ်ကစတင်ပြီးတော့နျူကလ িয়ার လက်နက်စမ်းသပ်မှုပြီးခဲ့တဲ့နှစ်က2ချိန်အပါဝင်စုစုပေါင်း5ချိန်ပြုလုပ်ခဲ့ပါတယ်ခင်ဗျာ
ဗင်နီဆိုလားနိုင်ငံမှာသတင်းသုံးဖက်ချက်ဆန္ဒပြပွဲတွေနဲ့သူတက်တန်ရုပ်ပိတ်ခတ်တဲ့ကြောင့်တည်ဆုံးသူ20ထက်မနည်းရှိခဲ့ပြီး17ယောက်ကတော့လူရမှုတွေဖြစ်ပွားခဲ့တဲ့ကြာသပတေးနေ့မှာတည်ဆုံးခဲ့တာဖြစ်ပါတယ်။ကာကတ်စ်မြို့တော်အဗင်မြို့ကမုန်းစံတိုင်းမှာရေခဲတက်တာတစ်လုံးကိုခိုးယူဖို့ကြိုးပမ်းစင်မှာတတ်လိုက်ပြီးတည်ဆုံးမှုတွေနဲ့ဂျုံခဲ့ရတာဖြစ်ပါတယ်။ကြာသပတေးနေ့ညမှာပဲမြို့တော်ကဆန္ဒပြပွဲတွေအတွင်းအမျိုးသားတူဦးကလည်းအပြစ်သက်ခံခဲ့ရပါတယ်။မြို့ကအာနာဝင်တယောက်ကတော့တည်ဆုံးမှုကိုစုံစမ်းစစ်ဆေးဖို့နဲ့တပ်ဖြတ်မှုကျူးလွန်သူကိုလည်းအပြစ်ပေးဖို့တောင်းဆိုခဲ့တာပါ။ပြီးခဲ့တဲ့တစ်လအတွင်းမှာကာကတ်စ်မြို့တော်မှာနေ့စဉ်နီးပါးဆန္ဒပြပွဲတွေဖြစ်ပွားနေပြီးသူတို့တန်ရုပ်ပိတ်ခတ်တွေလည်းကြီးထွားလာနေပါတယ်။ဒီချိန်ထဲမှာပဲဗင်နီဆိုလားနိုင်ငံမှာစီးပွားရေးချက်တွေကြီးထွားလာနေပြီးအစားအစာနဲ့စေဝါပါဝင်အခြေခံကုန်ပစ္စည်းတွေဟာလည်းရှားပါလာနေပါတယ်။ကျန်တာပြည်နေ့ညကဖြစ်ပွားခဲ့တဲ့ဒီကိုင်းတွေအတွင်းမျက်ရည်ယူပုံးတွေကြောင့်သားဖွားဆောင်တစ်ဆောင်ကမိခင်နဲ့ကလေးတွေကိုလည်းပေးလို့ရရက်ကိုပြောင်းရွှေ့ပေးခဲ့ရပါတယ်။အစိုးရကိုဆန့်ကျင်ဆန္ဒပြနေတဲ့သူတွေကတော့ဒါဟာလုံလင်းရဲတွေရဲ့လက်ချက်ကြောင့်လို့ပြောဆိုခဲ့ကြပေမဲ့နိုင်ငံခြားရေးဝန်ကြီးကတော့သမ္မတနီကိုလတ်စ်မန်ဒူရိုကိုဆန့်ကျင်သူတွေကငှားရမ်းစစ်ခိုင်းထားတဲ့လူတွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။
မြေကဘာလေးခြိတက်ပွဲအခမ်းအနားတွေကိုကဘာတော်အမားဒီကနေ့ကျင်းပခဲ့ကြပြီးလူထောင်ပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်မက်ဒရစ်လန်ဒန်ဆိုးကိပ်တောင်အပါဝင်ကဘာတော်ကမြို့ပေါင်း600ကျော်မှာဒီမြေကဘာလေးအခမ်းအနားတွေကိုဆင်နွှဲကြမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီမှာတော့လူလူခြိတက်ပွဲအခမ်းအနားကြီးကိုကျင်းပသွားမှာဖြစ်ပြီးတော့ဒေဗန်ပညာရှင်တွေပညာရေးနယ်ပယ်ကပုဂ္ဂိုလ်တွေနဲ့ကဏ္ဍပေါင်းစုံကခေါင်းဆောင်အသီးသီးလည်းဒီအမျိုးသားရင်မြင့်ကြီးမှာလူလူကိုအသိပညာပေးဖို့အတွက်သူတို့လုပ်နေတာတွေထိရောက်တဲ့သိပ္ပံဆက်သွယ်ရေးနည်းပညာတွေနဲ့သင်တန်းတွေကိုဆွေးနွေးပြောဆိုကြမှာဖြစ်ပါတယ်ဒီခြိတက်ပွဲအခမ်းအနားကကျန်းမာရေးလုံခြုံရေးစီးပွားရေးနဲ့အစိုးရရန်တရားအပါဝင်နေတူဝကိစ္စရပ်တွေမှာသိပ္ပံပညာရဲ့အရေးပါတဲ့အခမ်းကဏ္ဍကိုကာကွယ်အသိမှတ်ပြုဖို့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုရဲ့ပထမဆုံးအခြေလှမ်းဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ခင်ဗျာ
ကောလဦးနဲ့ကိုရနိုင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဒီကနေ့မှကျတော့တဲ့ April 22ရက်နေ့မြေကဘာနေ့မှာမြန်မာနိုင်ငံရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့အကြောင်းနဲ့ပတ်သက်တာကိုတင်ဆက်ပေးခြင်းပါတယ်မြမတစ်တော်တစ်ပင်တွေစိမ့်လန်းစုပြည်ပြီးတော့မြေချောင်းအင်အိုင်တွေမပြည့်စည်ရအောင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုမြန်မာနိုင်ငံသားတိုင်းကိုယ်တိုင်စိတ်နဲ့စောင့်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်နေပြီလို့မြမတဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေကဒီကနေ့ April 22ရက်နေ့မှကျရောက်တဲ့မြေကဘာနေ့မှာထိုက်တွန်းပြောဆိုလိုက်ကြပါတယ် NLD အစိုးရအနေနဲ့လည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဒီထက်ပိုပြီးတော့အလေးထားဆောင်ရွက်ဖို့ကလည်းတောင်းဆိုကြပါတယ်မြေကဘာနေ့အထိမ်းအမှတ်ကဘာတဝန်းနိုင်ငံတကာတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေချိန်မှာပဲမြန်မာနိုင်ငံတဝန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေသူတွေကလည်းဆက်သွယ်မေးမြန်းထားတာကိုမတ်စုမောကတင်ဆက်ထားပါတယ်
ဒီကနေ့ April 22ရက်နေ့ကတော့မြေကဘာနေ့ဖြစ်ပါတယ်2018ခုနှစ်အတွက်မြေကဘာနေ့ရဲ့ဆောင်ပုဒ်ကတော့ A Date is Global ဖြစ်ပါတယ်ကဘာတဝန်းလုံးနဲ့သက်ဆိုင်တဲ့မြေကဘာနေ့မှာမြေကဘာတစ်ခုထဲမှာမိတီနေထိုင်ကြတဲ့ကဘာလူသားတွေအနေနဲ့ကဘာပတ်ဝန်းကျင်ထိန်းသိမ်းရေးကဘာတဝန်းသစ်ပင်တစ်တော်စိမ့်လန်းစုပြည်ရေးတဘာဝပတ်ဝန်းကျင်မပြတ်စည်းရေးနဲ့ရေစွမ်းအားအရင်းမြစ်တွေကိုထိန်းသိမ်းစောင့်ရှောက်ရေးတွေကိုလူသားမျိုးနွယ်တို့ရဲ့တာဝန်ကြီးတဲ့အနေနဲ့အသိစိတ်အသက်ရှိရှိနဲ့ဆောင်ရွက်ကြဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူမြမအစိမ်းအောင်ကိုရက်ကဒေါ်ဒေဝီတက်စင်ကအခုလိုတိုက်တွန်းပါတယ
်ဒေါ်လေးတို့က one planet we are living on the one planet ပေါ့နော်ဒီမြေကဘာကြီးတစ်ခုထဲမှာပဲနေတာနော်အဲ့တော့ဒေါ်လေးတို့ဒီအသားအရောင်တွေဘလောက်ကွဲပြားကွဲပြားနော်ဒီကိုယ်ပွင့်မှုတွေကိုကြိုက်ရကိုကြိုက်ရမှာကိုယ်ပွင့်မှုပဲရှိရှိနော်ဒီနိုင်ငံရေးအရာလဲကိုယ့်ရဲ့ယက်တိချက်တွေနဲ့ယက်တိချက်တွေအဓိကကတော့လူသားမျိုးနွယ်ဆိုတဲ့ဟာကိုဒေါ်လေးတို့အားလုံး same platform ပေါ်မှာရန်လိုက်လို့ရှိရင်နော်ဒေါ်လေးတို့ဒီမြေကဘာကြီးကိုကြည့်ရှုတောင်းဆောင်ရမယ်နော်မြေကဘာမရှိရင်တို့လူသားမျိုးနွယ်တွေလည်းမရှိဘူးဆိုတဲ့အသိတရားရှိဖို့အရေးကြီးတယ်နော် we are living on the whole planet only on the one planet နော်တစ်ခုထဲမှာမြေကဘာဂျိုရန်တစ်ခုထဲမှာရက်တဲ့လူတွေဖြစ်တဲ့အတွက်နေတဲ့လူတွေဖြစ်တဲ့အတွက်မြေကဘာကြီးရေရှည်အသက်ရှင်မှငါတို့လူသားမျိုးနွယ်တွေလည်းအသက်ရှင်မယ်ငါတို့အရှိမပဲနေနေတောင်မှာပဲနေနေမြောက်မှာပဲနေနေနော်အဲ့ဒါကိုသိဖို့အရေးကြီးနေတယ်အဲ့တော့ဒေါ်လေးတို့ညပေါင်းများစွာပြောမယ်ဆို Earth Day နော်န 1970 roundabout any pawin chin law khaya lout na de ha ha di ni chi global warming apu chain ni apu chain ni ya le ma ja nai bu no lu de ye loba ne si bwa ye ri ha le ma yet nai ja a lo tha lo a so ya wo go pi du ri wo pi du ma ma bama pi pi du ba ma hou ba mu da ka ba lo ma shi de lo da myo twae de wo do le ya pyo chin na wa ka ti pei chin na wa
တော်လေးတို့ဒီအပြောတွေရပ်ပြီးတော့အလုပ်တွေစလုံးမှကမ္ဘာကြီးနဲ့အတူလူသားမျိုးနွယ်အားလုံးအသက်ရှင်ပါမယ်လို့တော်လေးဒီနေ့မှာပြောချင်ပါတယ်မြန်မာတဘာဝပတ်ဝန်းကျင်မပြတ်စည်းစည်ရေးပြည်သူနဲ့အတူနိုင်ငံကိုပြောင်းလဲမယ်ဆိုတဲ့ NLD အစိုးရကိုယ်တိုင်ဦးဆောင်ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားတိုင်းကိုယ်ပိုင်အသိစိတ်တတ်တဲ့ထိန်းသိမ်းဆောက်ရှောက်ဖို့ကအရေးကြီးလိုအပ်နေပါတယ်
ဒီတော့ကိုကိုတစ်ပြင်စိုက်ကျိုးကြီးဒါပဲဖြစ်ဖြစ်ဟောဒီချောင်းအင်းအိုင်တွေကိုထိန်းသိမ်းတာပဲဖြစ်ဖြစ်တော့အမှိုက်ပလတ်စတစ်အမှိုက်တွေဆုံးပြတာ
မြန်မာနိုင်ငံတွင်မှာတော့တစ်တော်စိမ့်လန်းဆိုပြီးရေမြေချောင်းအင်းအိုင်တွေမတိမ်ကောစေရေအမှိုက်ကင်းစင်ပပြောက်ရေစတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေလှုပ်ရှားမှုတွေကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းနေတဲ့ပညာရှင်တွေကြော်ကြားတဲ့စာပေစာနယ်ဇင်းကစာရေးဆရာကတ်တုန်းဆရာသတင်းစာနယ်ဇင်းသမားတွေအနုပညာရှင်တွေနဲ့လူငယ်တွေကမြန်မာနိုင်ငံတဝန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေလှုပ
ဆမှုလုပ်ငန်းတွေကြောင့်ဖြစ်လာတဲ့လေလုံညဉ့်ညံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းနှစ်စဉ်တိုးဆုံးသူ၃တန်းခွဲနေပါရှိနေပါတယ်။ နေချာချာနယ်မှာဖော်ပြထားတဲ့လေလာချက်တစ်ခုအရဆိုရင်နိုင်ငံတကာကုန်သွယ်ရေးမှာကုန်ပစ္စည်းတင်ပို့ရောင်းချတဲ့နိုင်ငံတွေဟာလက်ခံဝယ်ယူတဲ့နိုင်ငံတွေထက်ပိုပြီးတော့သဘာဝပတ်ဝန်းကျင်ညံ့ညံ့မှုတန်ကိုခံရတတ်တယ်ဆိုပြီးတော့ဆိုထားပါတယ်။မေဂန်ပြောင်စုနဲ့အနောက်ဥရောပနိုင်ငံတွေမှာဝယ်လိုအပ်တက်လာတာကြောင့်တရုတ်နိုင်ငံလိုကုန်ပစ္စည်းထုတ်လုပ်တင်ပို့တဲ့နိုင်ငံတွေမှာလူထုက
တင်ပို့မှုကနေလေလူညဉာဉ်မှုကိုဖြစ်စေတယ်လို့ကမ္ဘာပြည်စနစ်အကြောင်းလေ့လာတဲ့သိပ္ပံပညာရှင် Steve Davis ကပြောပါတ
ယ် Usually those things are made in another part of the world
ဒီလိုပစ္စည်းတွေကိုများသောအားဖြင့်ကမ္ဘာတခြားနေရာတွေမှာလုပ်ပါတယ်အများအားဖြင့်တရုတ်မှာပါဆိုတော့ကတရုတ်မှာလုပ်တဲ့ကုန်ပစ္စည်းတွေကိုဝယ်တယ်ဆိုတာကဒါတွေကိုထုတ်လုပ်တဲ့စည်းရုံတွေကထွက်တဲ့လေလူကိုပါနိုင်ငံရာခြားကိုရွှေ့ပစ်လိုက်တာပါ
ကမ္ဘာတဝပို့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေကြောင့်ဖြစ်လာတဲ့လေလူညဉ့်ဉျာဉ်မှုကြောင့်တည်ဆုံးသူဟာဒီကိစ္စလေ့လာမှုတွေစတင်လုပ်ဆောင်ခဲ့တဲ့2008ခုနှစ်အတွင်း9သိန်း5000ကျော်ရှိခဲ့ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းမှာလေလူညဉ့်ဉျာဉ်တဲ့အခြေအနေဟာဆိုရင်အိန္ဒိချင်းချင်ပန်နဲ့တောင်ကိုရီးယားကျွန်းဆွယ်တွေအထိရောက်ပြီးတော့အရွယ်ပတိုင်းတည်ဆုံးသူထောင်ပေါင်းများစွာရှိပါတယ်။မြောက်အမေရိကအနောက်ခြမ်းမှာဆိုရင်လေလူတွေညဉ့်ဉျာဉ်စေတဲ့အမှုန်အဝါတွေဆက်ပြီးတော့ရှိနေသေးပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဥရောပနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားကုန်သွယ်မှုတွေကြောင့်ဖြစ်လာတဲ့လူမှုတွေကအမုံမွားတွေကြောင့်2008ခုနှစ်အတွင်းတရုတ်နိုင်ငံမှာအရွယ်မတိုင်ခင်သေဆုံးရသူ3,000လေးပါရှိပါတယ်။အခုတော့တရုတ်ဟာလည်းကိုပစ္စည်းတွေကိုဝယ်ယူတဲ့နိုင်ငံတစ်ခုဖြစ်လာပြီးသူ့နိုင်ငံအတွင်းကုန်ထုတ်လုပ်ငန်းတွေကိုပြောင်းရွှေ့လာပါတယ်။
ဒါပေမဲ့အကျိုးဆက်ကတော့ပထမဖြစ်စဉ်လို့အတူတူပါပဲလို့ Davis ကပြောပါတယ
် Some of that is now being outsourced by China into other up and coming industrialized
Cambodia, Vietnam နဲ့ India စတဲ့ဆက်မှုဖွံ့ဖြိုးလာတဲ့နိုင်ငံတွေကိုတရုတ်ကလုပ်ငန်းတချို့ရွှေ့ပြောင်းလုပ်ကိုင်လာတာဖြစ်ပါတယ
်အဲ့ဒီနိုင်ငံတွေအနေနဲ့စံပါရေးထိခိုက်ခံရတဲ့အခြေအနေပါလူ့ကြီးညာမှုဟာတရုတ်နိုင်ငံရဲ့ဆက်မှုမျိုးကြီးတွေအထူးကြုံရတဲ့ပြဿနာဖြစ်ပြီးတရုတ်နိုင်ငံအနေနဲ့သူ့ရဲ့လူမှုကိုတန့်စင်အောင်ထားနိုင်မှုကြိုးစားနေရတာပါအမေရိကန်ပြည်ထောင်စုမှာတော့လူ့ကြီးညာမှုရှော့ချဖို့ကြိုးစားနေတာကိုသမ္မတဒေါ်နယ်ထရန့်ကအားနေအောင်လုပ်တဲ့ပုံမှာတဘာဝပတ်ဝန်းကျင်ရေးဆောင်ရွက်သူတွေကဝေဖန်ကြပါတယ်သမ္မတဥပမာခေတ်ကလူ့တန့်စီရေးအတွက်ချမှတ်လုပ်ဆောင်ခဲ့တဲ့စီးပွားရေးတွေကိုသမ္မတထရန့်ကပြောင်းလဲဖို့လုပ်ဆောင်ခဲ့ပါတယ်အဲ့ဒီသမရခေလုဆောင်ချက်တွေဟာအထောက်ကူမဲမဲရရမရှိပဲအမေရိကန်တွေသာလုံလမဲ့ဖြစ်စေခဲ့တယ်လို့သမရထရမ်ကပြောပါတယ်။ဒီပေါ်မှာသိပ္ပံပညာရှင်တွေကတော့စိုးရိမ်နေကြတာပါ။ကုန်ထုတ်လုပ်ငန်းတွေနဲ့ကမ္ဘာတဝန်းကုန်သွယ်မှုတွေကြောင့်ဖြစ်လာတဲ့တဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုဒီကမ္ဘာလုံးကဝိုင်းဝန်းတုံ့ပြန်ကြရလိမ့်မယ်လို့သုတေသနစာရန်ရေးသားသူတွေကပြောပါတယ်
။ There is a concern thatin sort of pursuit of economic
ဒီဘဝရဲ့အကျိုးအမြတ်ရဖို့အတွက်တဘာဝပါဝင်ခြင်းထိခိုက်ပျက်စီးခံတာမျိုးဖြစ်လာမှာစိုးရိမ်ရပါတယ်ဒီလိုလုပ်တဲ့နိုင်ငံဆိုပြီးတရုတ်ကိုအချိန်တော်ကြာလက်မျိုးထိုးဝေဖန်လာခဲ့တာအခုတော့ကိုယ့်ပဲပြန်လည်လာမယ့်အခြေအနေပ
ါကုန်ထုတ်လုပ်ငန်းတွေနဲ့ကမ္ဘာတဝန်းကုန်သွယ်မှုတွေကြောင့်ဖြစ်လာတဲ့တဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုဒီကမ္ဘာလုံးကဝိုင်းဝန်းတုံ့ပြန်ကြရလိမ့်မယ်လို့သုတေသနစာတမ်းရေးသားခဲ့ကြသူတွေကပြောပါတယ်တရှင်တဲ့လူထုထားရှိနိုင်ပြီးတော့တစ်ချိန်တည်းမှာလဲဖွံ့ဖြိုးတိုးတက်မှုတွေကိုပေါ်ဆောင်နိုင်အောင်ထင်းကြီးလှုပ်ဆောင်သွားနိုင်ဖို့လိုအပ်တယ်လို့လဲသူတို့ကသတိပေးပြောဆိုကြပါတယ်ရှင
်ပြောရှင်များခင်ဗျာပြီးခဲ့တဲ့သတင်းပတ်တွင်နှစ်တကူကူးပြောင်းခဲ့တဲ့2021ရဲ့နှစ်မှာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အဓိကလေးပီပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မိကုံးတွေကနေပြည်သူတွေအနေနဲ့ဘာရီများမျှော်လင့်နိုင်ပါလဲဒီမိကုံးတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-232-382-994ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုကြိုတင်ပြဖို့ထားနိုင်တယ်လို့ VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပြဖို့ထားနိုင်ပါတယ်။စနေညတဲ့ဒီလိုက်အစီအစဉ်ကနေတော့ကျေးဇူးပါတယ်ခင်ဗျာ
။သောတာရှင်တွေအနေနဲ့ဒီနေ့ည9:00 အစီအစဉ်တိုင်းခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ခုတစ်ခါမှာတော့ဥက္ကဏီကိုလှုပ်ချက်မှုမှာထွက်ပြေးလွတ်မြောက်နေတဲ့တရားခဏဦးကိုဖမ်းဖို့ဝရန်ထုတ်ရေးကြောင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥပဒေအကြံပေးအဖွဲ့ဝင်တရားလွှတ်တော်ရှိနေဥက္ကဏီကိုလှုပ်ချက်တပ်ဖြတ်မှုမှာထွက်ပြေးလွတ်မြောက်နေစေတရားခဏဦးဖြစ်တဲ့အောင်ဝင်းခံကိုဖမ်းမိနိုင်ရင်အတွက်သူနောက်ဆုံးခြေရာဖျောက်သွားတဲ့နေပြည်တော်မြို့တော်ဝိုက်ကိုဖမ်းဝရန်ထုတ်ပေးဖို့ကိုဥက္ကဏီရဲ့အမှုလိုက်ရှိနေကတောင်းဆိုလိုက်ပါတယ်။တရားရုံးရဲ့စစ်ဆေးကြမ်းတာမှုတွေပေါ်မူတည်ပြီးတော့တောင်းဆိုရတာဖြစ်ကြောင်းကိုလည်းပြောပါတယ်။ဗီဒီအေးဝင်ကြီးဌာနကတော့အောင်ဝင်းခံကိုဖမ်းမိရေးနိုင်ငံတကာရေးတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ကိုညံဝဲအောင်ကစူးစီးတင်ဆက်ထားပါတယ်ရှင်
။ဥက္ကဏီကိုလုံခြုံမှုမှာပါဝင်ပတ်သက်တဲ့တရားခဏ်တွေကိုဧပြီလ21ရက်တောက်ကြနေကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ၅ကြိမ်မြောက်အဖြစ်ရုံးထုတ်ခဲ့တာပါ။လုံခြုံတပ်ဖြတ်မှုတရားခဏ်တွေဖြစ်တဲ့သနတ်သမားကြည်လင်းပူးပေါင်းကြံစည်သူတွေဖြစ်တဲ့အောင်ဝင်းစော်ဇေယျဖြိုးအောင်ဝင်းထွန်းတို့ကိုရုံးထုတ်ခဲ့တာဖြစ်ပြီးလက်နက်မှုနဲ့ပတ်သက်လို့တရားခဏ်ရဲ့ပစ္စည်းကိုရဲကသိမ်းဆီးချိန်တုန်းကရှာဖွေပုံစံမှာတက်တဲ့အဖြစ်လက်မှတ်ထိုးပြီးခဲ့တဲ့တရားလုပ်ပြတက်တဲ့ဦးလှထွတ်ကိုစစ်ဆေးတာဖြစ်ပါတယ်။ဒါပေမဲ့ဥက္ကဏီကိုလုံခြုံရမှာပူးပေါင်းကြံစည်သူတွေကတူးဖြစ်တဲ့ထွက်ပြေးလွတ်မြောက်နေစေအောင်ဝင်းခံကိုဖမ်းမိနိုင်ရေးအတွက်အောင်ဝင်းခံနောက်ဆုံးခြေရာဖျောက်သွားတဲ့နေပြည်တော်နဲ့တဝိုက်ကိုဖမ်းဝရမ်းထုတ်ပေးဖို့ဥက္ကဏီရဲ့အမှုလိုက်ရှိနေဥနေလာကတရားရုံးမှာထပ်မံတင်ပြတောင်းဆိုထားတယ်လို့ပြောပါတယ်
။ဆက်ပြီးလွမြောက်နေတဲ့အဝင်းခံကိုမူလဝရမ်းမှာပါလိစာအပြင်မှာဆက်ပြီးလွမြောက်သွားတယ်နေပြီးတော့ဘေးရဆီးဥယျာဉ်နားမှာရှာဖွေဖမ်းဆီးဖို့ရ။အဲ့ဒီနေရာဝရမ်းပစ္စည်းကိုထပ်မံထုတ်ပေးဖို့ကျွန်တော်လျှောက်ပါတယ်။အဲ့လျှောက်တဲ့ပုံဟာကိုပြလိုက်ပါတယ်။ဟိုတကယ်ဆက်ပြီးဝရမ်းနေရာကိုဖမ်းဝရမ်းမထုတ်ထားဘူး။ဒီအခွင့်မှာကျွန်တော်တို့ဆက်သူကြီးရပေါ်ပေါက်တာနေဇက်ဆက်ပေါက်ဒီလေးစီးတီးရနေပြီးတော့အဝင်းခံရဆက်ပြေးလွမြောက်ခြင်းမရှိသေးဘူးဆိုတဲ့ဆက်သူချက်ကိုတရားရုံးမှာတက်ဆိုင်ရရဲအရာရှိရနေပြီးတော့ဆက်သူချက်ပေးတော့ပါတယ်။ဒါကြောင့်မို့လို့တရားရုံးဆက်သူချက်ညာအရာတော့ဒီထဲမှာရှိနေရဆိုတဲ့အချက်လက်ကတော့ပေါ်ပေါက်နေပါတယ်။ဒါပြီးနဲ့သဘောအဆင့်ပြောမယ်ဆိုလို့ရှိရင်အခုလည်းမတင်ငင်ရဲ့အဲ့ဒီဆက်ရအားလုံးရေးတဲ့ဖွဲ့ကထောင်ရမှာ။အခုလည်းမတင်ငင်ရဲ့ထောင်ရခဲ့တာမရှိဘူး။
နေပြည်တော်တဝိုက်ဖန်ဝန်းရန်ထုတ်ပေးရေးတောင်းဆိုချက်ကိုအရင်တရက်ဝင်တုန်းကပယ်ချခဲ့တာပါတရားခံပြေးမှုကိုရာဇဝတ်မှုကျင့်ထုံးပုံမှန်932အရာတရားရုံးကစစ်ဆေးရမှာလိုအပ်ချက်တွေရှိနေပြီးပြင်ဆင်မှုလုပ်ပေးဖို့ရှေ့နေဦးနေလာကတရားရုံးကိုတင်သွင်းထားပါတယ်။ရာဇဝတ်ဆံရပြင်ဆင်မှုထဲမှာနေပြည်တော်တဝိုက်ဖန်ဝရန်သစ်တစ်ခုထုတ်ပေးရင်းနဲ့နောက်ထပ်တရားခံတွေပေါ်ထုတ်နိုင်ရေးတရားရုံးမှာစုံစမ်းစစ်ဆေးနိုင်ဖို့လိုအပ်တဲ့အထောက်အထားတွေတရားရုံးကိုတင်သွင်းဖို့ဆိုတဲ့ကိစ္စတွေပါဝင်ပါတယ်။ဒါပေမဲ့တရားခံအောင်ဝင်ခံကိုဖမ်းမိနိုင်ရေးအတွက်နိုင်ငံကရဲတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရဖို့ကိုဒူရဲမှူးကြီးတင်ဝင်းကပြောပါတယ်
။စဖဲဟိုပြည်တဲ့ဆုံးကလေကျွန်တော်တို့ကသူ့ရဲ့ biography နဲ့အားလုံးတော့ပြည်နယ်တိုင်းအားလုံးကိုဖြန့်ထားတယ်လေ။အဲဒီမှာ Interpol မှာလည်းအားလုံးပို့ပြီးတော့ဆောင်ရွက်နေတာပဲ။အဲ့ဒီချိန်နေပါပဲ။အခုလက်ရှိတော့ဆောင်ရွက်ဆဲလို့ပဲပြီးထားပါ
။နိုင်ငံတော်အတိုင်ပင်ခံရိုးညွှန်ကြားရေးမှူးချုပ်ဦးစော်ထီကတော့အောင်ဝင်းခံကိုဖမ်းမိနိုင်ရေးလှုပ်ဆောင်ချက်နောက်ဆုံးအခြေအနေကိုပြောပါတယ်။
နှစ်ပိုင်းရှိတယ်ဗျနှစ်ပိုင်းကတော့ဒီပြစ်မှုပါဝင်ပတ်သက်လို့စုံစမ်းစစ်ဆေးတဲ့ရဲအလုံငန်းပေါ့ရဲလုံငန်းကရဲလုံငန်းလုပ်ပြီးသွားတယ်လုပ်ပြီးသွားပြီးတော့ဒါတရားရုံးတင်နဲ့ဆင်းရောက်သွားတယ်အဲရဲလုံငန်းမှာတစ်ခုကျန်တာပါလဲဆိုတော့အောင်ဝင်းခိုင်ဆန်းစည်းရမယ့်တစ်ခုကျန်တယ်အောင်ဝင်းခိုင်ကိုမိဖို့လိုတယ်ပေါ့နော်မိဖို့အတွက်လည်းရဲတပ်ဖွဲ့ကအကျိုးစားပြီးဆောင်ရွက်နေတယ်နိုင်ငံတကာရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော့ဒီလိုဆောင်ရွက်နေတယ်မိသားပြီးသားလူတွေကတော့သူ့သူ့တွေကထိုက်တဲ့နယ်ဖြစ်တယ်ဟိုတရားသူကြီးရဲ့ဆုံးချက်ကိုနာခံရမယ့်အခြေအနေဒီအခြေအနေကတော့နောက်ဆုံးအခြေအနေ
ဥက္ကုဏီကိုလှုပ်ကြံမှုမှာပါဝင်တဲ့ကြည်လင်းအောင်ဝင်းစော်ဇေယျဖြူအောင်ဝင်းထွန်းတို့ကိုပြည်မှုကြီးအမှတ်45မြင်းဆောင်2016ဇာဇာကြီးပုံမှတ်320 34 212တွင်နဲ့တရားစွဲဆိုထားပြီးတနသမားကြည်လင်းနဲ့အောင်ဝင်းစော်တို့ကိုပြည်မှုကြီးအမှတ်46မြင်းဆောင်2019လက်နက်ဥပဒေပုံမှတ်19စာလုံးဂါကြီးတွင်နဲ့တရားစွဲဆိုထားပါတယ်ဥက္ကုဏီကိုလှုပ်ကြံတပ်ဖြတ်မှု6ကြိမ်မြောက်ယုံချင်းကိုတော့အီပီလာ28ရက်နောက်တစ်ပတ်တောက်ကြနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်။ရှင်းနေဥက္ကုဏီဟာအင်ဒိုနီးရှားနိုင်ငံကအကြီးအကဲခေါင်းဆောင်မှုလေးလာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်ညနေပိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုအရောက်မှာတနသမားကြည်လင်းရဲ့အနီးကပ်ပြစ်ခတ်လှုပ်ကြံခံရပြီးနေရာမှာတင်တည်ဆုံးခဲ့ရပါတယ်ခင်ဗျာ။
ကိုညဝင်းအောင်တင်ဆက်ထားပါဒေါက်တာရှင်များရှင်ခုတစ်ခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာတွေကိုဆွန့်လွတ်ဖို့တရုတ်နိုင်ငံကဩဇာရှင်ဝါတုံးပြီးတွန်းပြဆောင်ရမယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းဆင်နီမြို့မှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဩစတြေးလျဝန်ကြီးချုပ်မက်ကွန်တမ်ပူနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုတွေကိုဆွန့်လွတ်ဖို့ဖိအားပေးရမှာတရုတ်နိုင်ငံကပုံမူတောင်းယူဖို့လဲအမေရိကန်နဲ့ဩစတြေးလျကောင်းဆောင်တွေကတိုက်တွန်းခဲ့ကြတာပါအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကတိကျကြတဲ့စစ်ကမ်းတစ်ခုမှာတာလီဘန်ဘုံတွေဝင်ရောက်ဆင်းသင့်ပြီးအထူးကံဘုံခွဲတက်ခတ်ခဲ့တာကြောင့်စစ်သားအများစုပါဝင်လူပေါင်း140ထက်မနည်းသေဆုံးသွားပါတယ်။ဒါအားဆိုရင်2000ခုနှစ်နောက်ပိုင်းမှာလူသေးပြောက်အများဆုံးတက်ခိုက်မှုတစ်ခုလည်းဖြစ်ခဲ့ပါတယ်။အမေရိကန်ကာဝေးဝန်ကြီး James Mattis ကကာတာနိုင်ငံကိုဒီနေ့ရောက်ရှိနေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံနေပါတယ်။ရှေ့လယ်ပိုင်းဒေသခီးစင်ရဲ့နောက်ဆုံးဖြစ်ဒူဝါမြို့ရောက်ရှိသွားတဲ့ဝန်ကြီး Mattis ကိုကာတာဆဝါ Sheikh Tamim bin Hamad Al Thani ကကျေးဇူးကြားလာပါကတနငယ်မတငယ်မှာတော့အမေရိကန်ကာဝေးဝန်ကြီးကအစ်စရေးနဲ့အစ်ချင်းနိုင်ငံကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်နေတဲ့နေရာနဲ့ပတ်သက်လို့ဂျိုရုတပ်ပုံတွေကမြောက်ကိုရီးယားကနျူကလ িয়ার နဲ့စမ်းသပ်မှုတွေလှုပ်ဆောင်မှုပြင်ဆင်နေတယ်လို့ယူဆရတယ်လို့ရှာမှုတွေတွေ့မြင်နေရတဲ့အကြောင်းအမေရိကန်ပြည်သူ့ကဂျွန်ဟော့ပကင်းစ်တက်တူရဲ့အမေရိကန်ကိုရီးယားရဲ့ဌာနကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရစီကအမေရိကန်နဲ့တပြိုင်တည်းအချိန်မြင့်စမ်းသပ်မှုတွေလုပ်နိုင်တဲ့အနေအထားမှာရှိနေပုံရတယ်လို့လည်းပြောဆိုခဲ့တာပါ။စကိုင်းရဲ့မြောက်ဘက်မှာလှုပ်ရှားမှုအသစ်တွေရှိနေကြောင်းပြသနေတယ်လို့လည်းကိုရီးယားအရေးနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုထုတ်ပြန်ပြောဆိုနေတဲ့တတိယနောက်အင်တာနက်ဆိုင်မှာတောက်ချန်လေးကဖော်ပြခဲ့တာဖြစ်ပါတယ်
။သတင်းကြေညာကိုကိုအောင်လေးဦးကကြေညာပေးခဲ့တာပါ။ဒီညနေတွေ့စီစဉ်ထုတ်လို့မှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ကျမအီတန်ဆန်ပါရှင့်။ဖြူအမေရိကန်တန်ညပိုင်းညမဘာသာစီစဉ်တွေကိုည9:00နာရီစနေထိလိုင်းတူမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင
This program has come to you from the Voice of America, Washington.